ရွေးကောက်ပွဲမဲပေးခွင့်ရှိမဲ့မဲစင်းတွေကိုတိကျစွာပြုစုနိုင်ဖို့အရက်ဖက်လူအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းပြီးအိမ်တိုင်ရာရောက်စည်းရင်းကောက်ယူတာတွေလုပ်ဖို့ရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းကော်မရှင်တာဝန်ရှိသူတွေအလွဲပြောင်းကာလဖြစ်နေတာမို့မဲစင်းပြုစုမဲ့အချိန်စရာကိုတော့အတိအကျမစွဲနိုင်သေးပါဘူး။ VOA သတင်းနောက်မိခါကစုံစမ်းမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ပြည်ခဲ့တဲ့ရွေးကောက်ပွဲအတွင်းမဲစင်းရင်မှားယွင်းမှုတွေရှိခဲ့တာမို့လာမယ့်ရွေးကောက်ပွဲမဲစင်းမှန်အောင်ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်သွားဖို့ရှိလဲလို့ပြည်သူ့လွှတ်တော်မှစွတ်တော်ကိုယ်စားလှယ်ဦးနေမျိုးထက်ကမေးမြန်းခဲ့ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအတွက်အစီအစဉ်ဆွဲထားပြီလို့ကော်မရှင်အဖွဲ့ဝင်တဲ့ဦးလာတင်ကလွှတ်တော်မှဖြေကြားခဲ့တာပါ
။နောက်လာမယ့်ရွေးကောက်ပွဲဒီမှာကျွန်တော်တို့မဲစင်းမှန်ကန်စရေးအတွက်အဓိကတော့2015မှာခုနှစ်မှာသူတို့ရွေးကောက်ပွဲမှာပြုစုခဲ့တဲ့မဲစင်းတွေကိုအခြေပြုပြီးတော့ရက်တော့နဲ့ကျေးရအုပ်စုအုပ်ချုပ်ရေးအဖွဲ့အစည်းနဲ့ပူးပေါင်းပြီးတော့အိမ်တိုင်းရာရောက်ဒုတိယဒုကျွန်တော်တို့မဲစင်းကောက်ယူခြင်းနဲ့ပုံမှန်ပြည့်စုံစွာပြည်ပြမှတ်ခံစေဆောင်ရွက်သွားရစီစဉ်ထားပါအဲ့ဒီမဲစင်းကောက်ယူရတဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးဒီကျော်ရရမြို့နယ်ကိုကျွန်တော်တို့စံပြစံတန်နေအဖြစ်ကျွန်တော်တို့တမပြီးတော့စတင်ကောက်ယူသွားဖို့ကျွန်တော်စီစဉ်ထားပါတယ်ခင်ဗ
ျဒီလိုမဲစင်းမှန်ကန်နိုင်ဖို့လှုပ်ဆောင်တာမှာနိုင်ငံရေးပါတီတွေအရက်ဖက်လူဖွဲ့စည်းတွေမဲဆန္ဒရှင်ပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့ဦးလာတင်ကပြောပါတယ်ဒီပြင်မဲဆန္ဒရှင်တွေပူးပေါင်းပါဝင်နိုင်ရေးအတွက်ရေဒီယိုရုပ်မြင်သံကြားတို့မှာအသိပညာပေးဖို့နဲ့ဇနိုင်းပိုစတာတွေလက်ကမ်းစာဆောင်တွေဖြန့်ဝေလှုံ့ဆော်စည်းရုံးတောင်းမယ်လို့လည်းသူကပြောပါတယ်ဒီလိုလွတ်တော်မှာပြောဆိုခဲ့ပေမယ့်ဘယ်အချိန်ကိုတိကျစွာလှုပ်ဆောင်မလဲဆိုတာကိုတော့အဖြေမပေးခဲ့ပါဘူး။ပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာတနိုင်ငံလုံးအဆင့်မဲစင်းထုတ်ပြန်ကြေညာတာမှာမဲစင်းတွေမှာအင်တော်စုစည်းဝင်မိသားစုမဟုတ်တဲ့အမည်စည်းရင်းတွေပါဝင်တာတွေပါဝင်တဲ့သူတွေမပါဝင်တာကြောင့်ပြန်ပြင်မရနိုင်တော့တဲ့မဲစင်းမှားယွင်းမှုတွေရှိခဲ့ပါတယ်။ဒီမဲစင်းအမှားနဲ့ပဲပြီးခဲ့တဲ့ရွေးကောက်ပွဲကိုကျင်းပခဲ့ရပါတယ်။ဒီအတွက်ရွေးကောက်ပွဲကော်မရှင်အသစ်ကနောက်လာမယ့်ရွေးကောက်ပွဲမှာမဲစင်းတိကျနိုင်ဖို့အခုလိုလှုပ်ဆောင်ဖို့ပြင်ဆင်နေတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါရယ
်အခုကလေအဲဒေါ်ထုရောဆိုတာဒီလက်ရှိကော်မရှင်ဥပဒေနဲ့အဖို့မနေရဲ့ဟိုမဲစင်းလုပ်မယ်ဆိုရင်လုပ်မယ်ဆက်နေတယ်ဆိုတော့ဒုတိယလုပ်တာပို့ပြီးတော့ကောင်းမယ်ဆိုတဲ့ဆက်နေကိုသူတို့ရေးချထားတာပါအဲ့တော့ဘယ်တော့လုပ်မယ်ဆိုတာတော့ပြောလို့မရဘူးအားလုံးဆိုတော့လောစင်မှာခုံလုံးနေမပြီးပြတ်သူတွေအရင်ခုံအမှုတွေကျောင်းလာမှုတွေကိုပြီးစင်နေကြရတယ်နော်ဒါသူတို့ရဲ့အရင်အတွေ့အကြုံကဒီမဲစင်းနဲ့ပတ်သက်လို့အတန်လေးတော်တော်များဆုတ်ခဲ့တဲ့အခါကျတော့ဒါသူတို့လက်ထက်ကြရင်တော့မဲစင်းကိုပို့ပြီးတော့ပြည်သူ့ပန်းစံတိကျအောင်ဇိုးဇိုးလုပ်မယ်လို့ဒါလက်ရှိကော်မရှင်အဖွဲ့အစ်စ်ကမူပေါ့လေမဲစင်းနဲ့ပတ်သက်တဲ့ဘာမှတော့လုပ်ရတယ်ပေါ့
ရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်နယ်နဲ့တိုင်းဒေသတွေမှာကော်မရှင်အဖွဲ့ဝင်အစ်စ်တွေပြန်လည်ဖွဲ့စည်းရမှာပါဒါကြောင့်လေအိမ်တိုင်းရာရောက်မဲစင်းကောက်ယူမှုတွေကိုလှုပ်ဆောင်မဲ့အချိန်ကိုပြောဖို့ခက်နေပါသေးတယ်။လက်ရှိမှာတော့ကော်မရှင်ဟောင်းတွေကပဲတာဝန်ကိုထမ်းပေးနေရတဲ့သဘောဖြစ်နေသေးတယ်လို့လက်ရှိရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကူကူကပြောပါတယ်
။နော်ကျွန်တော်တိုင်းကိုဘာမှမပြောပါဘူး။ကျွန်တော်တို့အခုကော်မရှင်ဖွဲ့စည်းလက်အတွက်ပြင်မလာသေးပါဘူး။ကျွန်တော်တို့အခုကကော်မရှင်ဟောင်းထိန်းထားတယ်ပါပဲ။သူတို့ပုံမတည်ပါဘူး။သူတို့ဖွဲ့ပေးရမှာ။ကျွန်တော်တို့ဟောင်းတွေကတော့အတွက်မလာခင်မှာစင်ထရေးသဘောမျိုးပေါ့။ကျွန်တော်တို့ထိန်းပေးထားတဲ့သဘောပါ။
ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်လေးကိုရိုင်းကအဲ့ဒီအချိန်ကအာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီဝင်တဦးဖြစ်တယ်လို့စစ်ဗိုလ်ချုပ်ဟောင်းလည်းတဦးဖြစ်တာကြောင့်ဗက်လိုက်မှုတွေရှိနေတယ်လို့ဝေဖန်မှုတွေရှိခဲ့ပြီးမဲစင်းမှားမှုတွေလည်းကြုံခဲ့ရပါတယ်။အခု NLD အစိုးရလက်ထက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုနိုင်ငံရေးပါတီဝင်မဟုတ်သူတွေနဲ့ပြောင်းလဲဖွဲ့စည်းခဲ့ပေမယ့်ကော်မရှင်ခွဲတွေကိုတော့အခုချိန်ထိပြင်ဆင်ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်လည်းမဲစင်းပြုစုရေးတအိမ်တဆင်းစည်းရင်းကောက်ခံမယ်ဆိုတဲ့အစီအစဉ်မှာဘယ်တော့အကောင့်ထည့်ဖို့နိုင်မလဲအချိန်အတိအကျကတော့ပြောရခက်နေပါသေးတယ်ရှင်။